ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလအဆုတ်ရောဂါအခမ်းရှိသူတွေကြိုတင်ပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။ကိုဗစ်ကာလမှာ COPD ခေါ်နာတာရှည်အဆုတ်ဘွားလေပြွခြင်းရောဂါအခမ်းရှိသူတွေမှာပိုကြိုတင်သတိပြုပြင်ဆင်ကာကွယ်သင့်တာတွေရှိရလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဘလို့ကြိုတင်သတိပြုပြင်ဆင်စရာနဲ့ကာကွယ်စရာတွေရှိနေပါလဲ။ဘာကြောင့်ပါလဲ။ဒီအကြောင်းအဆုတ်နဲ့ရေကောင်းတစ်ခုဆရာဝန်ကြီးနဲ့ဆေးထက်ကတို့တဲ့အဆုတ်နဲ့သက်ရှိလာကြောင်းဆရာဆေးပညာဌာနအငြိမ်းစားဌာနမှပမခဒေါက်တာဝင်းနိုင်ကိုကျွန်တော်ဝင်းမင်းကမေးချပါတယ်။ Okay, အဆုံးနဲ့ရေကောင်းသူကူဆရာဝန်ကြီးပမခဒေါက်တာဝင်းနိုင်ခင်ဗျာ။တို့ဒီ COVID-19 ရောဂါနဲ့အဆုတ်ရောဂါအခမ်းအကြောင်းပြောရမှာပြီးတဲ့တစ်ပတ်တုန်းကတော့ဆရာကြီးဒီအဆုတ်ရောဂါအခမ်းရှိထားတဲ့သူတွေမှာအထူးသဖြင့်ဒီ COPD လို့ခေါ်တဲ့နာတာရှည်အဆုတ်ဘွားလေပြွခြင်းယောဂါပေါ်ဆရာနော်သူတို့မှာကဒီကိုဗစ်ယောဂါဖြစ်လာရင်စာတို့ပိုပြင်းထန်ရတဲ့အကြောင်းရင်းနဲ့ဒီကိုဗစ်ကာကွယ်ရေးတွေအဓိကလုပ်တင်တာတွေနောက်ကိုဗစ်နဲ့ဒီ COPD ယောဂါခွဲနိုင်အောင်တည်ဖို့လက္ခဏာတွေပေါ်ဆရာနော်ပြီးရခါနောက်ဆုံးမှာဘယ်အချိန်မှဒီဆေးဝင်စေကံအမြန်ဆုံးပြတင်တာတွေကိုပြောပြီးမှဒီတစ်ခေါက်တော့ဆရာရေဒီနောက်ထပ်အထူးသတိပြုကာကွယ်တင်တာတွေကိုပြောမှာပါဆရာအဲ့ဒီခါကျတော့နောက်အရေးတကြီးသတိပြုတင်တာဆိုရင်ဆရာဘာကိုစပြီးထောက်ပြမလဲဆရာ
။ကျွန်တော်တို့ဒီကိုဗစ်ဖြစ်တဲ့အခါမှာလူတိုင်းအတွက်ကတော့မကောင်းကြတာယူပဲပေါ့နော်။ဒါပေမဲ့ဒီ COPD patient တွေပေါ့ဒီဆုပ်ပန်းတဲ့သမားတွေမှာတော့မကောင်းတဲ့အချက်တွေပိုဆိုးစေတဲ့အချက်တွေရှိတယ်ဗျ။နောက်တစ်ခုကကျွန်တော်နိုင်ငံ TV အဖြစ်များတဲ့နိုင်ငံပေါ့နော်။ဆိုတော့အဲ့ဒါကိုလည်းကျွန်တော်တို့ကထည့်စဉ်းစားရတယ်။အဲ့တော့ဒီ covid era မှာဘာဒုက္ခပေးလဲဆိုတော့ COPD patient တွေကအိမ်မှာပဲနေရတော့တာပေါ့နော်အိမ်မှာပဲနေတဲ့အခါကျရင်လှုပ်ရှားတောက်လောက်မှုကနည်းသွားတယ်ပေါ့နည်းသွားပြီးအိမ်ထဲမှာပဲသူကလှုပ်လို့ရတာတကယ်လို့ COPD patient တွေကလှုပ်လို့ရှားရှားတောက်တောက်လောက်နေပြီးနိုင်အောင်လှုပ်ပေးနေရတယ် exercise တွေလှုပ်ပေးရတယ်အဲ့ဒါတွေလုပ်နိုင်တဲ့ဥစ္စာနည်းသွားတာပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့ဒီပိုအားကစားလုပ်ဖို့ဒီကိုလက်လို့ရှားပိုပြီးလုပ်ဖို့လိုလာတာပေါ့နော်အထူးသဖြင့်တော့
ဟုတ်ကဲ့ဗျအ
ိမ်မှာအဓိကရအောင်ပြင်ဆင်လုပ်ဖို့
ဟုတ်ပါတယ်ဗျ
ဒီညမှာဆရာကြီးအခုလိုအိမ်ထဲမှာအဓိကနေရတဲ့အတွက်နောက်ထပ်ရောအခုလိုဒီအဆုတ်နဲ့ရင်ကောင်းယောဂါအခမ်းရှိသူတွေအထူးသဖြင့်တော့ဒီနာတာရှည်အဆုတ်ဘွားယောဂါရှိသူတွေအတွက်အထူးသတိပြုသင့်စရာရှိသေးလားဆရာ
။အပြင်ကိုတိတ်မထွက်နိုင်ဘူး။မထွက်နိုင်ဘူးဆိုတဲ့အခါကျတော့နေအောင်နဲ့ထိတွေ့မှုလည်းအရင်နေသွားတယ်။ကျွန်တော်နိုင်ငံကဒီ tropical country ဆိုပေမဲ့ကဗာပြဿနာရှိလဲဆိုတော့ vitamin D နေရတယ်ဗျ။အားသင့်စရာကောင်းတာ။အဲ့ဒီ vitamin D နေရင်ခန္ဓာကိုယ်မှာထိခိုက်မှုတွေအများကြီးရှိတယ်။ရိုးပွားယောဂါတွေပါလေဖြစ်တတ်တယ်ပေါ့။အဲ့တော့အခုဒီstay home နဲ့တွေ့တယ်ကိုဗစ်ကြောင့်မလို့ဆိုတဲ့ခါမှာအဲ့ဒါတွေကတော်တော်လေးခန္ဓာကိုယ်ရဲ့တိစောက်မှုတွေတော်တော်လေးကိုထိခိုက်မှုတွေရှိရပေါ့
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနေရာမှာလဲနေရောင်အဓိကရဖို့လိုလာတာပေါ့ဆရာနော်အထူးသဖြင့်တော့
ဟုတ်ပါတယ်ဗျအ
ိမ်ထဲမှာဒါမှမဟုတ်လို့ရှင်လဲအိမ်သားတစ်ဝိုက်မှာရဖို့အတွက်ပြင်ဆင်ပြီးတော့စူးစမ်းဆောင်ရွက်တင်တာပေါ့ဆရာနော်
ဟုတ်ပါတယ်ဗျဟုတ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအချိန်မှာပေါ့ဆရာနော်ဒီအဆုံးနဲ့ရင်ကောင်းယောဂအခမ်းရှိတဲ့သူတွေအတွက်ဒီယောဂပိုမဆိုးအောင်ပေါ့ဆရာတခုကတော့ရာသီဥတုအပြောင်းအလဲမှာဖြစ်တတ်တဲ့ပန်းတာရင်ကျက်ယောဂပေါ့နော်အဲ့ဒါကိုကတော့ဒီရာသီဥတုအပြောင်းအလဲရတော့ထင်ရခက်ကောင်းခတ်နိုင်ပေမဲ
့ဟုတ်ပါတယ်ဗ
ျနောက်တစ်ခုဖြစ်တဲ့ဒီဆေးလိပ်တောက်ထားတဲ့သူတွေပေါ့ဆရာသူတို့မှလည်းဒီယောဂကပိုပြင်းထန်လာနိုင်တဲ့အတွက်သူတို့အတွက်ဆိုရင်ဆရာကြီးဘယ်လိုအတိအကျပြောချင်လဲ
ကျွန်တော်ကတော့ဆေးလိပ်ကဒီကိုဗစ်တခုရဲ့အတွက်အဟုတ်ဘူးပေါ့နော်ခုကျွန်တော်တို့ဥတီဆွေးနွေးနေတဲ့အဆုတ်ဘွားပန်းတာ COPD ယောဂအတွက်ကလည်းတရားခံအစ်စ်ကဆေးလိပ်ပဲဗျ။တော်တော်များများကဆေးလိပ်တောက်ထားတူပဲ။ဥပမာဒီအဆုတ်ဘွားပန်းတာလူ10ယောက်ရှိလူနာ10ယောက်ရှိရဆိုရင်9ယောက်လောက်ကဆေးလိပ်နဲ့တစ်ချိန်မို့တစ်ချိန်မှပတ်သက်ခဲ့တဲ့လူတွေကြီးပဲ။အရင်တော့မတောက်ရင်ခုတောက်တယ်ခုမတောက်ဘူးဆိုအရင်ကတောက်ခဲ့။အဲ့လိုပုံစံမျိုးတွေနဲ့ရှိထားတာလေ။ကိုမတောက်ရင်လည်းပတ်ဝန်းကျင်ကိုရဲ့မိသားစုတွေကတယောက်တောက်ထားတယ်ဒါမျိုးတွေတွေ့တယ်။ဒါကြောင့်မလို့ကိုဗစ်ကလည်းဆေးလိပ်တောက်ရင်ပိုပြီးတော့ risk များတယ်။တစ်ချိန်တည်းမှာဟို mask စီးတက်ထားပြီးဆေးလိပ်တောက်လို့မှမရတာ mask ကိုချွတ်မှာပဲချွတ်ရင်သူကူးမှာပဲလွယ်တာပေါ့နော်။ဒါတော့ဒါလည်းတစ်ချက်။နောက်တစ်ခုကတော့ဆေးလိပ်တောက်ခြင်းကဒီ COPD ကိုဖြစ်စေတဲ့အဓိကအကြောင်းရင်းဆိုတော့ဒါကျွန်တော်တို့ဆေးလိပ်ကတော့တောက်နေရင်လည်းရပ်လိုက်ပါ။မတောက်ရသေးဘူးဆိုရင်တောက်ဖို့မကြိုးစားပါနဲ့လို့ကျွန်တော်တိုက်တွန်းညင်ပါတယ
်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောအခုလိုဒီဆေးလိပ်အပြင်အခုလိုကိုဗစ်ကာလမှာဒီအဆုတ်ဘွားပန်းနာယောဂါပိုမဆိုးစေဖို့နဲ့ဖြစ်နိုင်တော့ဟိုမဖြစ်လာဖို့ဒီကာကွယ်ရေးတက်ပေါ်ဆရာနော်ကြိုတင်သိထားသင့်လား
ကျွန်တော်နိုင်ငံမှာတော့ဒီဆေးလိပ်ဆေးလိပ်ဆိုတော့ဆေးလိပ်တခုတည်းတော့လည်းမဟုတ်ပြန်ဘူးဒ ဒီပြည့်အချက်တွေကလည်းဒီအဆိုပါပန်းနာကိုဖြစ်စေသေးတယ်ဗျ။အာဘာလဲဆိုတော့ကျွန်တော် biofuel လို့ခေါ်တာပေါ့။ချင်းတို့မီးတွေတို့နောက်တချို့နေရာမှာတော့နွားချေ6ပေါ့နော်။နွားချေ6ပေါ့။အဲ့ဒါကြီးကျွန်တော်တို့ကမီးရှို့ပြီးတော့ဒီလောင်စာဖြစ်နေသမင်းချေရတာကိုအဲ့ဒါတွေကလည်းတို့ကဒီအဆိုပါပန်းနာကိုဖြစ်စေတယ်။နောက်ဆောက်လုပ်ရေးလုပ်ငန်းတွေမှာနော်နောက်ပြီးတော့မိုင်းစေမှာအဲ့ဒီမှာကျွန်တော်တို့ကဖုန်နေမုန်နေရှူမီလို့ရှင်လဲအဆိုပါပန်းနာဖြစ်စေတဲ့
။ဟုတ်ကဲ့ဆရာကြီး။အဲ့တော့နောက်ထပ်ရောဒီအခုလိုကိုဗစ်ကာလမှာဒီနာတာရှည်အဆုတ်ဘွားပန်းနာယောဂါပေါ့နော်မဖြစ်အောင်ねချစ်ချပြီလို့ရှိရင်လည်းသတိပြုနေတာရှိသေးလားဆရာ
နောက်တစ်ခုကတော့ကျွန်တော်တို့ဒီခလေးဘွားမှာအဆုတ်ပွားဘူးတဲ့အဆုတ်ပိုးဝင်ဘူးတဲ့ဆိုရင်ဒါမှမဟုတ်ရင် TB ဖြစ်ခဲ့ဘူးတဲ့ဆိုရင်ဒါတွေကလည်းကျွန်တော်တို့ဒီ COPD ကိုဖြစ်စေတဲ့အကြောင်းတွေပါတယ်နောက်မိခင်တွေအာဟာရချို့တဲ့အခါမှာခလေးဘွားမှာအာဟာရချို့တဲ့အခါမှာအဆုတ်ဖွံ့ဖြိုးမှုကိုထိခိုက်ပြီးတဲ့အခါမှာဒီ COPD ခေါ်တဲ့ယောဂါဖြစ်စေတယ်ဗျ။ဒါကြောင့်မလို့ကျွန်တော်နိုင်ငံအတွက်တော့ NAD တော်တော်လေးကိုကြီးပါတယ
်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီ COVID ကာလမှာဒီ COVID ဖြစ်လာရင်ပေါ့နော်။ဖို့ဆိုးစေနိုင်တဲ့ဒီနာတာရှည်ဆုပ်ပွားယောဂါမဖြစ်ဖို့နဲ့ဖြစ်လာပြီးသားဖြစ်လဲဖို့မဆိုးစေဖို့အတွက်ဘယ်လိုအကြံပေးချင်လဲဆရာ
။အလွယ်ဆုံးနဲ့အထူးအောင်ဆုံးကတော့ဆီလေးရှောင်မယ်။နောက်ပြီးတော့မီးခိုးတွေအမှုန်မွားတွေရှောင်မယ်။နောက်ပြီးတော့အစာအာဟာရကိုနော်ဆက်မအိတွေထောက်ကူဖြစ်အောင်စားပြီးမယ်ဆိုရင်တော့ဒါ COPD နဲ့နည်းမယ်တစ်ချိန်တည်းမှာပဲကိုဗစ်ကိုလည်းကာကွယ်ဖို့တော့လိုရပေါ့ကာကွယ်ခဲ့မှာဆောရောင်ပြောတဲ့အချက်တွေရှောင်ရင်လည်းကိုဗစ်ကတော်တော်ကာကွယ်ပြီးသားဖြစ်နေမှာပါဗျာအသက်ညံဆောက်လို့ပဲပြောမှာပါကျွန်တော်တို့ရဲ့လိုက်နာမှုပေါ့ဥပမာ mask တွေပါယူသုံးတဲ့အပိုင်းတွေမှာအထီးထီးမိမိသုံးနိုင်ဖို့အတွက်လိုအပ်နေတော့မယ်ဖြစ်ပါရဲ့ပေါ့နော်အဲ့တော့ကျွန်တော်တို့ကဟိုအသိရှိပြီးသတိရှိမယ်ပေါ့နော်အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ဒီကိုဗစ်ယောဂါကိုမရရှိအောင်နော်ကိုဗစ်ရောဂါနဲ့ကင်းဝေးအောင်နေနိုင်ကြဖို့လိုပါတယ်။တစ်ချိန်တည်းမှာဒီကျွန်တော်ဘက်ကပြောမယ်ဆိုရင်တော့ COPD လို့ခေါ်တဲ့အဆိုးဘွားပန်းနာယောဂါကိုလည်းဆောင်းရပြောတယ်အသိနဲ့သတိပါပဲ။ဆေးတွေမှန်မှန်တောက်နေမယ်မှန်မှန်ရှုနေမယ်ဆိုလို့ရှိရင်တော့တာမန်လူကောင်းတယောက်လိုပဲသူကနေထိုင်နိုင်တာပေါ့လေ။ဒါပေမဲ့သူ့မှာလက္ခဏာလေးတွေတော့ရှိကြပေါ့။မောတာတွေ၊ချောင်ဆိုးတာတွေ၊ညစ်တာတွေဒါတွေတော့ရှိကြပေါ့။ဒါပေမဲ့ခြေဦးခြေကန်းကိုလည်းခဏခဏတော့ကြာမလို့အပြင်ကိုလည်းခဏခဏထွက်ဆရာမလို့တော့ဘူးပေါ့။ဒီခါကျတော့သူတို့အတွက်ကိုဗစ်ရံရံနေနေဝေးနေတာပေါ့
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ